လသမဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ဘာဂနာဟာသူ့ရဲ့ရခိုင်ပြည်နယ်ဒုတိယနေ့ခရီးစဉ်အတွင်းစစ်တွေမြို့နယ်ထဲမှာရခိုင်မျိုးသားပါတီ ANP ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အဲ့နောက်တက္ကသိုလ်ပြင်မွတ်စလင်ဒုက္ခသည်စခန်းကိုတွားရောက်ပြီးမွတ်စလင်ဒုက္ခသည်တွေရဲ့လက်ရှိအခြေအနေတွေကိုလေ့လာခဲ့တယ်လို့အောင်မင်္ဂလာရပ်ကွက်မှာနေထိုင်တဲ့မွတ်စလင်တွေနဲ့လည်းတီးတန့်တွေ့ဆုံခဲ့ပါတယ်။ ANP ပါတီရဲ့ထွေထွေတွင်းရင်းမှုဦးထွန်းအောင်ကျော်ကမစ်ဘာဂနာနဲ့ဒီနေ့မနေ့စစ်တွေဟိုတယ်မှာတွေ့ဆုံချိန်မှာအဓိကအချက်၃ချက်ကိုတင်ပြခဲ့တယ်လို့ပြောပြပါတယ
်။အဓိကအယူမိတာကတခိုင်မျိုးသားပါတီအနေနဲ့နှစ်ဖက်လူအဖွဲ့အစည်းတွေနဲ့ဒီမှာအချင်းပြည်ပြည်နေနဲ့ဘို့တဲ့ဘလို့အကြံဉာဏ်ပေးနေကြလဲဆိုတာပါပဲ။အဲဒီတော့ကျွန်တော်တို့ဘက်ကတော့ချက်၃ခုကိုတင်ပြလိုက်ပါတယ်။တခိုင်ပြည်နယ်မှာဘင်္ဂလီအဖွဲ့အစည်းချိန်ခဲ့တယ်ဆိုတော့ကျွန်တော်တို့အငင်းမပေါ်ဘူး။အဲဒီတော့သူတို့ဟိုကျွန်တော်တို့မြန်မာနိုင်ငံကလက်ခံမယ်ဆိုလို့ရှိရင်နံပါတ်၁ကအဓိက1942ခုနှစ်ကဒီစင်ဆက်မပြကျွန်တော်တို့နဲ့လှုပ်ဆောင်နေကြတဲ့ရခိုင်ပြည်နယ်မော်လွန်းတဲ့ပုံပြတော်ကိုတိချာခွဲထုတ်ပြီးတော့အစ္စလာမိတ်ပြည်နယ်တစ်ခုအဖြစ်တည်ဆောင်ခြင်းနဲ့အကြံစီသူတို့ကရှိနေတယ်အဲ့ဒါကိုတော့စွန့်မဖို့လိုတယ်နံပါတ်၂ကတော့သူတို့အထက်မှာကြံဖက်တဲ့လူတွေလည်းရောပြီးပါနေတယ်နောက်တစ်ခုကလည်းဒီကျွန်တော်တို့မြန်မာနိုင်ငံကဘင်္ဂလီရှင်နဲ့အဲ့ဒီဘက်ကလူတွေလည်းရောနေတာတွေရှိတယ်လို့ကျွန်တော်တို့ကြားတယ်အဲ့ဒါကြောင့်ဒီလူတွေကိုလက်ခံမဲ့ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာပြဋ္ဌာန်းထားတဲ့1982နိုင်ငံသားဥပဒေနဲ့ညီရခိုင်ပြည်နယ်မှာနေထိုင်ခဲ့တဲ့လူတွေမှန်သလားအဲ့ဒါကိုတော့စစ်စစ်ဖို့လိုမယ်လို့ကျွန်တော်တို့တင်ပြတယ
်မစ်ဘာဂနာကတော့ရခိုင်ပြည်နယ်ရဲ့ပြဿနာဟာထင်ထားတာထက်တိမ်မွေ့နေနေပြီးတော့ရှုပ်ထွေးနေတဲ့အတွက်အချိန်ယူဖြေရှင်းရမှာဖြစ်တယ်လို့သူ့အနေနဲ့ဒီအခြေအနေတွေကိုနိုင်ငံတကာအဖွဲ့အစည်းတွေနားလည်သွားအောင်ရှင်းပြသွားမယ်အကြောင်းရခိုင်မျိုးသားပါတီကိုပြောဆိုခဲ့တယ်လို့ပါတီရဲ့တာဝန်ရှိသူတွေကပြောပါတယ်ရခိုင်မျိုးသားပါတီဟာရခိုင်ပြည်နယ်ထဲမှာဗင်္ဂလီတွေနှစ်ပေါင်းများစွာတည်းကနေထိုင်နေတာရောအကြောင်းမျိုးမျိုးကြောင့်တစ်ဖက်နိုင်ငံကိုထွက်ခွာသွားတာကိုရောသူတို့ပြန်လာစေရေးမြန်မာအစိုးရနဲ့နိုင်ငံတကာကကြိုးစားနေကြတာကိုရောကိုအငြင်းမပွားပါဘူးဒါပေမဲ့တကယ်လို့များသူတို့ကိုပြန်လက်ခံမယ်ဆိုရင်တော့ငြင်းချမ်းစွာအတူရှင်တွဲနေထိုင်ရေးဆိုတာကိုစိတ်ကူးမငြင်းဖို့လိုတယ်လို့ထောက်ပြခဲ့တယ်လို့ဦးထွန်းအောင်ကျော်ကပြောပါတယ
်ဒီကျွန်တော်တို့ရခိုင်ပြည်နယ်မှာဇက်တိုက်ပဲအထူးသဖြင့်ပူးပြီးတော့မောင်းတော့နေမှာအကြံဖက်မှုတွေတက်ပြတ်မှုတွေနှစ်ဖက်ဒီကျွန်တော်တို့ပဋိပက္ခတွေဖြစ်တဲ့အတွက်အသက်တွေဆုံးထုံးရတယ်ဒါစင်ဆက်မပြတ်ဖြစ်ခဲ့တဲ့သာဒကတွေလည်းရှိတယ်အဲ့တော့သူတို့ပြန်ပြီးတော့လက်ခံပြီးတော့မှနေရာရှမယ်ဆိုလို့ရှိရင်ဒီလိုပြဿနာတွေကိုဆောင်ရွက်နိုင်ဖို့အတွက်အဓိကလုံခြုံရေးကအရေးကြီးပါတယ်အဲ့ဒါကြောင့်ကိုစိတ်ကူးမရင်မဲနဲ့ပေါ့ဒီအတင်းနဲ့အတူတူနေခိုင်းမဲ့အစားဒီနှစ်ဖက်လူအဖွဲ့အစည်းတွေကိုပဋိပက္ခမဖြစ်နိုင်ဖို့အတွက်လုံခြုံရေးအမြင်နဲ့သူတို့ကိုရောထွေးပြီးတော့နေရာချမထားဖို့အတွက်တော့လိုလိမ့်မယ်လို့ကျွန်တော်တို့ဒီအချက်၃ချက်ကိုတင်ပြလိုက်ပါရခင်ဗျာ
။မစ်ဘာဂနာဟာ ANP ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်စစ်တွေမျိုးဘော်ကမွတ်စလင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မစ်ဘာဂနာနဲ့တွေ့ဆုံခဲ့တဲ့စစ်တွေမျိုးဘော်ကမွတ်စလင်ယက်မီယက်ဖတ်တူဖြစ်သူဦးအောင်သိန်းကတော့မစ်ဘာဂနာဟာရခိုင်ပြည်နယ်ကပြဿနာတွေကိုဖြေရှင်းရင်းနှီးလန်းရှာဖို့သူတို့နဲ့တွေ့ဖို့ကြိုးစားတာလို့မြင်ကြောင်းပြောပါတယ
်။မစ်ဘာဂနာကဒူလာတဲ့ဒီကအရာကဒီမှာရခိုင်ပြည်နယ်မှာ2012ခုကလေးကဘောင်ဖြစ်တဲ့2016ခုဖြစ်တဲ့ပြဿနာနဲ့အဲ့ဒါကိုဘယ်နည်းနဲ့ထိရှောင်းလို့ရမလဲနည်းလမ်းရှာတဲ့သဘောပဲရှိကျွန်တော်ကအဲ့လိုပဲထင်တယ်။အဲ့တော့ဒီကနေ့ဘယ်လိုနည်းနဲ့ရှိမယ်ဆိုကျွန်တော်ဒေတာမှာလွန်ခဲ့တဲ့နေ့မှာ350လောက်ကနော်လူမျိုးဘာသာခွဲခွာမှုမရှိတဲ့အချိန်မှာကျွန်တော်မိသားစုလိုနေခဲ့တဲ့ကိုအဲ့ဒီတုန်းကအကြမ်းငံတဲ့သမိုင်းတွေရှိတယ်။အဲ့ဒီသမိုင်းကိုအခေခံရမယ်ကျွန်တော်တို့နိုင်ငံမှာလေးလေးမရခွန်ကလေးကပေါ့လက်စခွန်ဖွင့်စီမှုဥပဒေရှိတယ်ခနစ်စလေးဖွင့်စီမှုဥပဒေရှိတယ်အထောက်ချက်ဖွင့်စီမှုဥပဒေရှိတယ်ဒီဥပဒေသုံးခုကိုလည်းအကြေခံရမယ်နောက်နိုင်ငံသားကိစ္စပြဿနာလို့အထောက်ကလေးရှိခုနိုင်မယ်မှာနဲ့ဥပဒေနဲ့ဖြစ်ချင်းလို့ခုနိုင်ဥပဒေကိုပေါင်းဆက်ပြီးတော့နိုင်ငံသားကိစ္စကိုဆောင်ရွက်ရမယ်အဲ့လိုဆောင်ရွက်တဲ့နေရာမှာဒီအုပ်စုပဲဖြစ်ဖြစ်အုပ်စုတူရအလို့စင်တာတဲ့မဖြစ်တဲ့ဥပဒေအတိုင်းဖြစ်သွားတော့ဤကြီးရဲ့ဟိုအရင်ကကျွန်တော်တို့ဟိုပေါ့အစူရာကအုပ်စုတူမွတ်စလင်ကအုပ်စုတူဒီဘက်ကဗုဒ္ဓဘာသာကအုပ်စုတူလို့ဆိုပါဆုံးနော်ဒီအုပ်စုသုံးစုဟာဒီသမိုင်းရဲ့ဥပဒေကိုအမြင်ကိုဒီကအခင်မခင်မင်းနဲ့ကိုဖိတ်ရှင်တာပဲလို့တာပေါ့ဒါကြောင့်မလို့ကိုဖိတ်ရှင်တဲ့ဥစ္စာဟာဒီ6နိုင်ခွေ9နိုင်မျိုးပါရှိပြီးအဲ့လိုဖိတ်ရှင်တဲ့ဟာဖိမလာတဲ့အတွက်ကြောင့်ဖိတ်တဲ့အပြီတစ်ခုကိုဒီဖွေးဒီဥပဒေသုံးခုနဲ့နိုင်ငံသားဥပဒေနဲ့တိကျမှန်တဲ့သမိုင်းကိုအခေခံပြီးတော့လိုရမယ်လက်ခံတာမခံတာဒါတော့အဲ့လိုပြောလို့မရဘူးလေ။ဥပဒေဆောင်ရတဲ့အချိန်မှာဘယ်သူပါပဲဖြစ်ဖြစ်နော်။နိုင်ငံသားတရားနိုင်ငံသားဖီးယန်သားနဲ့သူနိုင်ငံသားခွန်ရမိုင်းလာတိုင်းပြတော်နေတာတော့ဗော။နော်။နိုင်ငံသားမဟုတ်ဘဲနိုင်ငံသားခွန်ပြလိုက်တယ်ဒါလေးတိုင်းပြတော်နေတာလေ။ဒီလိုတော့တိုင်းနေတာလေ။ဒါကြောင့်မလို့ဥပဒေအတိုင်းလို့ ဥပဒေနဲ့လူမှုပါလေကြီးနေအရင်ကဥပဒေတိုင်းမလို့လို့ဒီလိုပြတ်နေဖိလာတာဒါကြောင့်မလို့အခုကဆိုတာအနေနဲ့ဟိုအရင်ဆိုတာပုံစံမျိုးမဟုတ်ဘဲနဲ့လက်ရှိကျွန်တော်ထွေးနေတင်ပြတဲ့အချက်ပေါ်မှာအကြေခံပြီးတော့လှုပ်လိုက်ရင်ဟိုကျွန်တော်ဒီသားမှရှိတယ်ပေါ့လူဒီအကုန်ပေါ့ဝေစီပွားတွေပညာတွေကျင်းမာတွေတွားလာတွေအဲ့ဒါတွေအကုန်အဆင်ပြေလိမ့်မယ်အဲ့ဒီလိုလှုပ်နိုင်မှကျွန်တော်ဒ
ဲ့လက်ရှိအခြေအနေတွေကိုလည်းလေ့လာခဲ့ပါတယ်။တကယ်တည်းမွတ်စလင်ဒုက္ခသည်စခန်းမှာမစ္စဘာဂနာနဲ့တွေ့ဆုံခဲ့တဲ့အာလီအတ်ဘာကတော့သူတို့ကိုနိုင်ငံသားပေးဖို့မြန်မာအစိုးရကိုတောင်းဆိုခြင်းနဲ့အကြောင်းပြောခဲ့တယ်လို့ဆိုပါတယ်
။သူတို့မေးတာကမြန်မာတို့ကဘယ်လိုဆန္ဒရှိတယ်လို့မေးတာမှာကျွန်တော်မူရင်းနေရာလူရှင်တယ်အဲ့လိုပြောတာမှာကျွန်တော်တို့ဟိုနိုင်ငံသားတက်မဲ့လိုက်ပါလို့အဲ့လိုပြောတာပါ။ဟိုကျွန်တော်တော့လာခေါင်းအဲ့ဒါကတခြားလူပြန်ပါအဲ့လိုပြောတာမှာ
။ဟုတ်ကဲ့အဲ့တော့ तू ကဘာပြန်ပြောလဲရှင်။ဘာတွေဂရိပေးခဲ့သေးလဲ
။သူတို့အတပိတပိလောက်ပြီးမှအဲ့လိုဂရိပေးတာကိုအဲ့လိုပြောမှာ
။ဒီနေ့မနက်မှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့တွေ့ဆုံချိန်မှာပြောတဲ့နယ်ထင်တာတွေကိုပြောခွင့်ရလိုက်တဲ့အတွက်အတော်လေးစိတ်တက်တက်တာတာဖြစ်ခဲ့တယ်လို့ ANB ခေါင်းဆောင်တွေကပြောကြပြီးမွတ်စလင်ကိုယ်စားလှယ်တွေကလည်းတွေ့ခွင့်ရတဲ့အတွက်ကျေနပ်တယ်လို့ပြောဆိုကြပါဗျ။Miss Christine Magna ဟာစစ်တွေမြို့ပေါ်မှာရှိစဉ်မှာ ANB ခေါင်းဆောင်တွေနဲ့တွေ့တဲ့အပြင်ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးစံကျော်လှဒုတိယဥက္ကဋ္ဌဦးဦးမြတ်တန်းတို့နဲ့လည်းပြည်နယ်လွှတ်တော်ရုံးမှာတည်တံ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံမှုအခြေအနေကိုသိနိုင်မှုအတွက်လွှတ်တော်ဥက္ကဋ္ဌတွေကိုတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။